ရခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်တွေကဆက်စီကျေးရွာအုပ်စုအတွင်းမှာရဲကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရတဲ့မွတ်စလင်တွေဟာစစ်တွေနဲ့ဘူသီးတော်မျိုးနယ်တို့ကဖြစ်ပြီးတော့တောလန်းကနေရန်ကုန်ကိုသွားတာဖြစ်တယ်လို့လည်းအမ်းမြို့မှာစခန်းမှုကပြောပါတယ်။လက်ရှိမှာတော့ဖမ်းဆီးထားတဲ့သူတွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီကိုလွှဲထားတယ်လို့ပြောပါတယ်။ဒီကြောင်ပြေဆုံးကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်အတွင်းကအသွာလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာနှစ်စဉ်ပွင်လင်းရာတီရောက်လာပြီးဆိုရင်အလောက်ကန်ခွန်လန့်တွေရှာဖို့ရန်ကုန်အပါအဝင်တခြားပြည်ပနိုင်ငံတွေစီထွက်ဖို့ကြိုးစားကြလိမ့်ရှိပါတယ်။အဲဒီလိုထွက်ဖို့ကြိုးစားတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်အတွင်းကဆက်စီကြီးရွာအုပ်စုအတွင်းမှာဇွန်လ20ရက်ဗုဒ္ဓဦးနေ့ကဖမ်းဆီးရမိခဲ့တယ်လို့အမ်းမျိုးမရဲစခန်းမှုဥမျိုးကြီးကပြောပါတယ်
။ကျောက်ဆက်တယ်မတ်တရ။ဒီလိုဆက်ပြီးဆက်ပြီးကြည့်ရအောင်။အားလုံးရတယ်ဆိုပြီးတော့ရန်ကုန်ဘက်ကိုရန်ကုန်ဘက်ကိုအဒီဟိုရက်တိုးလိုက်နိုင်တာကြားရတယ်ဆိုပါတယ်။ဆက်ပြီးဆက်ပြီးရတယ်ဆက်ပြီးနေနေလည်းပါတယ်။ဘူဒီတော်ကြီးလည်းပါတယ်ကြာ။ဟိုလောက်ကလည်းလောက်ကဥတွေလည်းကြီးရောလို့
။မနေ့ကဖမ်းလိုက်တဲ့မွတ်စလင်တွေဟာစစ်တွေမျိုးနွယ်နဲ့ဘူဒီတော်မျိုးနွယ်တွေကဖြစ်ပြီးရခိုင်ပြည်နယ်ကနေရန်ကုန်ကိုတော်လန်းတွေကနေဖြတ်ပြီးသွားကြတာဖြစ်တယ်လို့လည်းအမ်းမျိုးမစကမ်းမှုကပြောပါတယ်။အမ်းမျိုးနယ်အတွင်းမှာ2022ခုနှစ်အတွင်းအခုလိုရခိုင်ပြည်နယ်ကနေပြည်မနဲ့တခြားပြည်ပနိုင်ငံတွေကိုထွက်သွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအမ်းမျိုးနယ်အတွင်းမှာဖမ်းမိတာ၄ကြိမ်ထက်မနည်းရှိသွားပြီလို့လည်းအမ်းမျိုးမရဲစခန်းမှုဦးမျိုးကြီးကပြောပါတယ်
။ဟောဒီလိုဆိုတော့ဒီလိုဆိုတော့ကျွန်တော်ရရင်းမစီလို့ရှိရောက်ပြီ။
ဘူဒူနီကဖမ်းမိတဲ့မွတ်စလင်တွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီမံအပ်ထားတယ်လို့လည်းဦးမျိုးကြီးကပြောပါတယ်။ဖမ်းဆီးခံထားရတဲ့မွတ်စလင်တွေကိုဘယ်လိုဆောင်ရွက်ထားသလဲဆိုတာသိရဖို့အမ်းမျိုးနယ်လာဝကတာဝန်ရှိသူကို VOE ကမေးမြန်းခဲ့ပြီးမှပြေဆိုခဲ့တာမရှိပါဘူး။ရခိုင်ပြည်နယ်အတွင်းမှာအသွာအလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေစီထွက်သွားဖို့မကြာခဏဆိုသလိုကြိုးစားလေရှိပါတယ်။အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြန်မာပိုင်နယ်ထဲမှာဖမ်းဆီးခံရတာရှိတယ်လို့အိန္ဒိယ၊ထိုင်း၊မလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာဖမ်းဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ဒီကတည်းက2021ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေစီထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ယာနဲ့ချီဖမ်းဆီးခံရပြီးအဲ့ဒီထဲကတချို့လာဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အဲ့ဒါမပြည့်သေးတဲ့ကလေးတွေကိုတော့ပြန်လွတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုချစ်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါမှလည်းရခိုင်ပြည်နယ်ဘက်ကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြခြင်းပါတယ်။